စကိုင်းတိုင်းတပည့်ရင်မြို့နယ်အနောက်ချမ်းအောင်စီမြေကျေးရွာအနီးတောထဲမှာတော့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားပါတယ်။အဲ့ဒီတိုက်ပွဲမှာတော့စစ်ကောင်စီဘက်ကလေကြောင်းကပါစစ်ကူတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီလိုတိုက်ပွဲတွေပြင်းထန်တာကြောင့်အနီးနားကျေးရွာကဒေသခံပြည်သူတွေထောင်နဲ့ချီဟာဘေးလွတ်ရာနေရာတွေကိုထွက်ပြေးပြီးတော့ခိုလုံနေကြရပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင်။
စကိုင်းတိုင်းဒေသကြီးတပိုင်းမြို့နယ်အနောက်ချမ်းအောင်စီမြေကျေးရွာနီးတောထဲမှာဒီကနေ့ဒီဇင်ဘာလ9ရက်နေ့အစောပိုင်းကဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေနှစ်ဖက်အပြင်းအလန်ပစ်ခတ်ပြီးတိုက်ပွဲဖြစ်ပွားခဲ့တယ်လို့သိရပါတယ်။တိုက်ပွဲမှာနှစ်ဖက်အချဆုံးရှိခဲ့တယ်လို့စစ်ကောင်စီဘက်ကလေကြောင်းကနေရဟတ်ယာဉ်နဲ့ပစ်ခတ်တာတွေလုပ်ခဲ့တယ်လို့တပိုင်း PDF တာဝန်ရှိသူတဦးကပြောပါတယ်
။ဘုံမြန်မာပြည်လောက်ကနေပဒေသဖြစ်တယ်။ပဒေသတွေကသူတို့ကဒီတုံးရတော့စစ်ကောင်ထုံးထားတဲ့စစ်ကြောင်းဝင်နေပါလေတုံးရလုံးဝင်နေတာအဲ့ရောအလိုက်ဝင်ပြီးတော့ဒီကဘယ်တော့ခွာဒီရက်ကအလိုက်ဝင်ကြည့်ပါဗျဆယ်နှစ်ရည်နေစားတယ်ရှင်းနိုင်စံကဒီမာရီကြိုကြံပေါ့လေရှင်းနိုင်စံကတော့ကျွန်တော်ဒီကြောင်းကကြည့်ပြီးလာတယ်ဒီအမိုင်ဘန်ဆိုင်တက်ခိုင်ရည်ရည်နဲ့ပြည့်ပြည့်တယ်ပေါ့လေအဲ့ရုံးလို့ရရတော့ကျွန်တော်ဒီစစ်ထားတာတော့နှစ်ယောက်ကြာနှစ်ယောက်တန်ရရပေါ့လေကျွန်တော်တို့ကတော့ဒီကတော့ကျွန်တော်40တော်ဝင်နေတော့ကြာတယ်
တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးတယ်လို့တိုက်ဆုံးတဲ့အရေးအတွက်နဲ့ပတ်သက်ပြီးတော့ VOA ကတိကျအတည်မပြုနိုင်သေးပါဘူး။တိုက်ပွဲကြောင့်အနီးနားကကျေးရွာတွေဖြစ်တဲ့အောင်စီမြေ၊ကောင်းစမ၊မြကန္တာ၊ငကတွင်း၊လေပြင်းကွက်စတဲ့ကျေးရွာတွေအပါအဝင်အနည်းဆုံးကျေးရွာ10ရွာလောက်ထွက်ပြေးတင်းရှောင်နေကြပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့တော့ဒေသခံတို့ကအခုလိုပြောပြပါဗျ။တ
ိုက်ပွဲဖြစ်တဲ့ရွာတွေနဲ့ဝေးတဲ့ရွာတွေပေါ့ဗျာ။ဟိုဘာလို့နေရွာကြာ3ရွာလောက်အဲ့တော့ကိုထွက်ပြေးရတာပေါ့အချို့ကြလည်းတိုးရီတွေမှာထွက်ပြေးရအဲ့တိုက်ပွဲရတယ်ဖြစ်တာဆိုတော့လေအဲ့နံမှာတစ်ခါမှမကြုံဘူးလို့တိုက်ပွဲဖြစ်တယ်ဒီကြောင့်ပြစ်ကူကလာတဲ့အခါကျတော့ကြောက်ပြီးတော့ထွက်ပြေးကြတယ်အခုလည်းပဲလက်နဲ့ကြည့်နေတဲ့တို့ရွာတွေကိုရမ်းပြီးတော့ပြစ်နေတယ
်တပည့်မျိုးနဲ့အတွင်းကြီးရွာတွေမှာစစ်ကောင်စီကလေကြောင်းကနေရဟတ်ရင်နဲ့တိုက်ခိုက်ခဲ့တာဒီတစ်ချိန်ဟာဒုတိယအချိန်ဖြစ်ပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ28ရက်နေ့ကလည်းတပည့်ရင်မျိုးရှိတဲ့ချမ်းကိုနေမီရှင်းလင်းတာလုပ်ခဲ့ပြီးညောင်လကြီးရွာကိုရဟတ်ရင်နှစီနဲ့ပြစ်ခတ်ခဲ့တဲ့အတွက်ကြီးရွာသား၄ဦးသေဆုံးပြီးထောင်ထဲချတဲ့ဒုက္ခသည်တွေဘေးလွရာကိုထွက်ပြေးတင်းရှောင်ခဲ့ကြပါသေးရဲ့ရှင်